မြန်မာပြည်ကစံတွေကိုဘေးအန္တရာယ်ကင်းရှင်းကြောင်းထောက်ခံချက်အပြည့်အဝပေးမှတင်းနှုံးဝင်ပြုလုပ်မယ်လို့တရုတ်အစိုးရဘက်ကတောင်းဆိုထားတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့အစောထပ်ပါ။တရုတ်သမ္မတရှီကျင်းမင်ရဲ့ဇန်နဝါရီလမြန်မာပြည်ခီးစဉ်အတွင်းနိုင်ငံချုပ်ဆိုခဲ့တဲ့စီမံကိန်းစာချုပ်33ခုထဲကတရုတ်ကိုတင်ပို့မဲ့မြန်မာစံတွေကိုပိုမွှားကင်းစင်အောင်လုပ်ပေးဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။ဒါပေမဲ့တရုတ်အစိုးရကဒီသဘောတူညီချက်ကိုထပ်ဖြည့်ပြီးမြန်မာဘက်ကစံတင်သွင်းမှဆိုရင်အစားအစာဘေးရန်နဲ့ကင်းရှင်းချောင်းဆိုတဲ့အချက်ကိုပါမြန်မာအစိုးရကပူးတွဲထောက်ခံရမယ်လို့ဆိုပါတယ်။မြန်မာစက်ပြိုးဝင်ကြီးဌာနကကနအုပ်စစ်ဆေးထားရဲ့စံတင်ပို့လုပ်ငန်း43ခုရှိပြီးအဲ့ဒီထက်ကနိုင်ငံတကာကျန်းမာရေးစံနှုန်းသတ်မှတ်ချက်နဲ့ကိုက်ညီရဲ့လုပ်ငန်းတွေကိုမြန်မာဘက်ကပြန်ရွေးချယ်ပေးရမှာဖြစ်ပါတယ်။စံပို့ကုန်အတွက်တရုတ်ပြည်ကထပ်ပြီးတောင်းခံလာတဲ့အချက်နဲ့ပတ်သက်လို့စက်ပြိုးဝင်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာရဲတင်ထွန်းကအခုလိုပြောပါတယ်။
ဒါတော့တရုတ်နိုင်ငံကထပ်မံတောင်းခံတာကတော့ဘူမောကင်းစင်တွေမဟုတ်ဖြစ်နေခင်ဗျာဆန်နစ်ဖီလို့ခေါ်တဲ့စားစားပေးရတဲ့ကင်းစင်တွေလုံယူရေးပါကျွန်တော်တို့ပါဝင်ပါတယ်။အဲဒီပါဝင်တဲ့ကုမ္ပဏီတွေကိုကျွန်တော်တို့ဒီကပေးတဲ့ site မှာ edition နဲ့ကျွန်တော်တို့ကထပ်ချက်ပြီးတော့ပေးရပါတယ်။အဲဒီ edition နဲ့ထပ်ချက်ပြီးမှသူတို့ရှိရ GCC အဖွဲ့အစည်းကကျွန်တော်ကစစ်ဆေးပြီးတော့မှလက်ခံဆောင်ရတာဖြစ်ပါတယ်။အဲဒီကြောင့်ကျွန်တော်တို့ရှိမှာ register လုပ်ထားတဲ့ကုမ္ပဏီတွေစစ်ဆေးတဲ့အချက်ပြည့်စုံတယ်ဆိုလို့ရှိရင် file တွေ select ပြီးကျွန်တော်တို့ထုတ်ပေးနေပါတယ်။သူကလည်းဆန်တကူတက်မှတ်တယ်လို့ကျွန်တော်တို့နဲ့လည်းအဲဒီပုံမှာ agreement ယူထားတာဖြစ်ပါတယ်ခင်ဗျာ။
မူဆယ်နဇတ်ဘက်ကယူနန်ပြည်နယ်ထဲတင်ပို့တဲ့စံတွေကိုလည်းပြည်အောင်စုဝင်ကြီးဌာနရဲ့ကျန်းမာရေးထောက်ခံချက်ပိုမွှားကင်းရှင်းတယ်ဆိုတဲ့ထောက်ခံချက်တွေပါမှာတရုတ်ပြည်ကယူရောမှာပါအခုအပီလာတရက်ကစပြီးပြည်အောင်စုအစိုးရထောက်ခံချက်ပါမှာစံတင်သွင်းခွင့်ပြန်ရမှာပါဒါကြောင့်မူဆယ်စံကိုတောင်တွေကိုစစ်ဆေးရပြီးမြန်မြန်လုပ်ပေးဖို့တုံတယ်တွေကတိုက်တွန်းနေပါတယ်ဒီ
မှာကတော့ဒီနောက်ပဲအင်တာနက်ကဆက်ပြီးတော့ဒီအားလုံးသူဒီစာရုပ်ကိုလက်မခံတော့ဘူးသူဒီလိုပါဘူးဒီကနာထုတ်ပြီးတဲ့ပုံမှန်ပြင်ဆင်တော့ဆောက်တာကြယူခဲ့ပါဆိုတော့အဲ့ထောက်ကကြတာဘုရားကျုပ်ထုတ်ပြီးနိုင်ဖြစ်နေတယ်မိမိတော့ဆက်သွေးကိုဒီခါလာနေပြီးတော့ဒါတော့တော့လုပ်နေတာအရုပ်ပြရတာပါတော့ပုံမှန်ပြင်ဆင်တော့မပေးနိုင်ဘူးဒါကြောင့်ဆဲဆောင်ပါဆက်အေးပသိတော့ပြင်နေတယ်လို့ရတယ
်မူဆယ်စာကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းပြောသွားတာဖြစ်ပါတယ်တင်းယုတ်ဘက်ကတောင်းဆိုလာရဲ့အချက်တွေကနေဆက်နဲ့ပုံမှန်ကုန်သွယ်ရေးနှစ်ခုလုံးအကျုံးဝင်ပါပါဒီတော့တွင်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကစံအပါဝင်တခြားကုန်စည်ရေးအတွက်ပါအခက်အခဲဖြစ်နေချိန်မှာမြန်မာဘက်ကကိုဗစ် -19 ရောဂါဖြစ်သူအယောက်100ကျော်လာတဲ့အချိန်တရုတ်အစိုးရဟာမြန်မာတရုတ်နယ်စပ်တစ်လျှောက်အဝင်ထွက်အားလုံးကိုနှစ်လပိတ်ပြီးနယ်စပ်ဖြတ်ကျော်ရေးဘယ်သူမှမစိုးအရေးယူမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကအကြေညာခဲ့ပါတယ်မူဆယ်မောင်ဝင်းဂိတ်နဲ့ကျင်းစန်းကျော်ဂိတ်နှစ်ခုကိုပဲကုန်စည်စည်းစိမ်ဖို့ဖွင့်ပေးထားတာဖြစ်ပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပူထားတာဖြစ်ပါတယ်